ိုင်နာလက်နက်ကန်အဖွဲ့ဖြစ်တဲ့ KNU အခြေစိုက်လှုပ်ရှားနေတဲ့ဖပွန်ခရိုင်မှာမကြသေးခင်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာ6ဦးသေဆုံးခဲ့ကြောင်း KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အရသာတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့လည်းဆွဆွဲထားပါတယ်။အဖြစ်ချုပ်ကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ KNU ထိန်းချုပ်ရာမုထရခရိုင်ထဲမှာစစ်ကောင်စီတပ်ကလေကြောင်းကနေလေယာဉ်ခုနှစ်စီးနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်အရက်သားတွေနေထိုင်အလုပ်လုပ်ကင်နေရဲ့လုပ်ငန်းဝင်တွေကိုကြားရောက်ပေါက်ကွဲခဲ့ပြီးဒွေလိုမျိုးနဲ့မဲ့သူအုပ်စုရာထိထကြီးရွာအတွင်းကဒေသခံဒေါ်နွယ်နီနဲ့သားနှစ်ဦးချွေးမတဦးအလုပ်သမားနှစ်ဦးစုစုပေါင်းအရက်သား6ဦးတေဆုံးခဲ့တယ်ဆိုပြီးမုထရခရိုင်ရဲ့သတင်းစင်မှာပါရှိပါရဲ့တိုက်လေရင်9စီးနဲ့ဘုံအလုံး20လောက်ကျဲချရမှာအရက်သားတွေနေထိုင်ရာကိုပြစ်မှတ်ထားလုပ်ခဲ့တယ်လို့ဆိုပါရဲ့စစ်ကောင်စီဘက်ကတော့အဲ့ဒီနေမြေတွေကိုခက်အဆက်ဆက်အမဲရောင်နေမြေဖြစ်တတ်မှတ်ထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့လဲ KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံဖရိုကလဲဆေးကဘူထော်ခရိုင်တွင်းကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟိုလောကကအမဲရောင်ခြေကအမဲရောင်နေမြေခုပဲလို့ဟိုအခုရှင်တိတတ်မှတ်ထားတော့မယ်ဆိုတော့အရက်သားရဲ့လို့ KNU ရဲ့လို့လက်နက်ကခုကြီးရဲ့လို့ရှိဘူးအားလုံးကတော့သဘုံနေပဲလို့ကျွန်တော်သတ်မှတ်ထားတာကျွန်တော်တို့ကတော့အလိုကနားလဲရပါတော့เนาะအဲဒါကြောင့်ဒီလိုမျိုးအရက်သားနေနေဟောပြင်းကြီးရဲ့စက်နေနေပြင်းကြီးဆက်ပြင်းနေနေရတော့အခွဲတော့ပေါ့เนาะအဲ့လိုရှင်နေမျိုးတော့ကျွန်တော်တို့နားလဲနေအဲ့လိုပဲရှိတာပေါ့ဒီကအရက်သားကတော့အများစုဖြစ်တာပေါ့เนาะကျွန်တော်တို့ပြင်းကြီးရဲ့နေတဲ့နေရာကတော့နေပါလေဟောဒါပေမဲ့သူတို့ရဲ့ support စီရကတော့ဟောအရက်သားရဲ့လို့မခွဲကြတော့ဘူးဆိုတဲ့သဘောကိုကျွန်တော်ပြောချင်တာပါ။KNU ဝင်နေရနေနေရာကတော့ဒီကြရှိပါလေ။KNU ဖွဲ့ဝင်နေရနေရာလည်းပဲမဟုတ်ဘောနော်အဲ့နေရာကတော့အရက်သားနဲ့လို့ system ပဲဖြစ်တာပေါ့။
တက်မာ6နေပြည်တွင်းမှာလည်းတိုက်ပွဲတွေကနေ့စဉ်ဖြစ်နေပြီးကြာရင်စိတ်ကြီးတို့ကွန်ကရစ်တို့ဘက်မှာလည်းလေကြောင်းတိုက်ခတ်မှုတွေနေ့စဉ်ရက်ဆက်လုပ်နေတယ်လို့လည်းဖရိုကလေးစီးကပြောပါတယ်။
ကွန်ကရစ်ထဲမှာလည်းပဲနေစဉ်ရက်ဆက်ပဲဒီလဲဟိုဘာကြောင့်လဲဆိုတော့သူတို့ဒီရင်ကကျွန်တော်တို့နားလေတော့ဆိုပေါ်တက်လိုက်ကြတဲ့ကသွားရမယ့်နေရာကအစီအရာကဲမှာလည်းနေရာတိုက်ပွဲရှိတဲ့နေရာဆိုတော့နေ့တိုင်းလည်းဟိုရင်ရင်နဲ့ပုံကျေဖို့ဆိုတော့သူတို့မှစီမံချက်ရှိတာပြီးသားလို့ကျွန်တော်တို့နားလေပါတယ်အဲ့လို
အရသားတွေထိခိုက်တည်ဆုံးရတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုဇန်နဝါရီလ10ရက်နေ့နောက်ဆုံးထားပြီးနှုတ်ထွက်ဖို့ကိုလည်း KNU တပ်မ9ကတတိပေးချက်ထုတ်ပြန်ထားပါတယ်စာထုတ်တဲ့နေ့ကစပြီးစစ်ကောင်စီဘက်ကဖားပွန်ခရိုင်ထဲကိုလေကြောင်းတိုက်ခိုက်မှုတွေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်